NLD ပါတီကိုအကြောင်းတက်ချက်တစ်ခုနဲ့ဖျက်သိမ်းလိုက်မယ်ဆိုရင်နိုင်ငံတကာရဲ့ပြင်းထန်တဲ့တုံ့ပြန်မှုတွေကိုရင်ဆိုင်လာရလိမ့်မယ်လို့တိုင်းနယ်ပြည်နယ်တွေမှာရှိတဲ့ NLD တာဝန်ရှိသူတချို့ကပြောဆိုလိုက်ပါတယ် NLD ပါတီကိုဖျက်သိမ်းဖို့တင့်မတင့်စဉ်းစားဆောင်ရွက်သွားမယ်လို့စစ်ကောင်စီကဖွဲ့စည်းထားတဲ့ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌကတောက်ချနေမှပြောဆိုလိုက်ပြီးနောက်မှာအခုလိုတုံ့ပြန်ပြောဆိုတဲ့နေထွက်ပေါ်လာတာပါဒီတောင်းကိုကိုညင်ဝင်းအောင်ကဆက်သွယ်မိနေတာပါပဲ
2020ရွေးကောက်ပွဲမှာမဲမတမာမှုတွေရှိခဲ့တဲ့အတွက်ဆိုပြီးမြို့သားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကိုဖျက်သိမ်းမလားမဲမတမာမှုကျူးလွန်ခဲ့တဲ့ပါတီတာဝန်ရှိပုဂ္ဂိုလ်တွေကိုနိုင်ငံတော်တစ္ဆာဖောက်မှုနဲ့အရေးယူမလားဆိုတာကိုစဉ်းစားဆောင်ရွက်သွားမှာဖြစ်တယ်လို့စေုပ်ချုပ်ရေးကောင်စီကဖွဲ့ထားတဲ့ရွေးကောက်ပွဲကော်မရှင်ရဲ့ဥက္ကဋ္ဌဦးသိန်းစိုးကပြောခဲ့တာပါနေပြည်တော်မှာတောက်ကြနေကကျင်းပတဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်နဲ့နိုင်ငံရေးပါတီတွေတွဲဆောင်တဲ့အစည်းအဝေးပွဲအတွင်းကော်မရှင်ဥက္ကဋ္ဌဦးသိန်းစိုးကအဲ့ဒီလိုပြောသွားတာပါဒီလိုသာစစ်ကောင်စီရဲ့ရွေးကောက်ပွဲကော်မရှင်က NLD ပါတီကိုဖျက်သိမ်းတာမျိုးလုပ်လာမယ်ဆိုရင်နိုင်ငံတကာရဲ့ပြင်းထန်တဲ့တုံ့ပြန်မှုတွေတွေ့လာရလိမ့်မယ်လို့မျှော်လင့်ထားကြောင်း2020ရွေးကောက်ပွဲအနံ့ရလက်တလောတင်းဆောင်နေရတဲ့ပဲခူးတိုင်းဒေသကြီးစွတ်တော်အမတ်တဦးကအခုလိုမှတ်ချက်ပေးပါတယ်
အဲ့တော့နိုင်ငံတကာအမည်ကပါအကြံဉာဏ်ကိုထွက်လာတယ်ဘာလို့လဲဆိုတော့ဒီဘက်ကနေလည်းမျိုးပေါ်တော့ဟိုစုပေးကြံပြီးပုံရလို့ပါနေတဲ့ဆိုစကားအနေနဲ့ဒီစီဝိုင်းလည်းလည်းပါညာစာရဆိုင်ရပါဘူးအခုတွေ့နေရတယ်ဒီဟိုတော့ဘာမှမပြောခဲ့တဲ့ကိုရီးယားဆိုတဲ့အခုတော်တော်ကြီးစတဲ့ကိုလောက်လာခဲ့ရှိအဲ့တော့အဲ့ဒီလိုနိုင်ငံမျိုးတွေကပါဆိုတော့ဒီလိုသားလာရင်ဆိုတော့သူတို့ဒီမှာနိုင်ငံဒီလိုဖြစ်နေတဲ့အတွက်ကောင်းဝမ်းပါကြတယ်ဒါနဲ့ကျေးဇူးနိုင်ငံဆိုရင်ဒီနိုင်ငံရဒီဒီအခြေအနေတွေကိုပြင်ထန်တဲ့အခြေရောက်တဲ့တုံ့ပြန်မှုတွေလာနေလို့ညွှန်လို့မိပါတယ်ဟုတ်ကဲ့
စစ်ကောင်စီကအာဏာသုံးပြီးဘယ်လိုဖိနှိပ်မျိုးကိုလှုပ်လာပြီးဖြစ်စေ NLD ပါတီကတော့ဆက်လက်ရှင်သန်နေအောင်မှာဖြစ်တယ်လို့သတိတိုင်းတွေကညုံညုံရေးအရာအညီမဖော်လို့တဲ့ NLD ပါတီမြို့နယ်ဥက္ကဋ္ဌအမျိုးသမီးတူကပြောပါတယ
်အာဏာသိမ်းပြီးကလေးကကျဖို့ဦးတည်နေတယ်လို့လည်းကျမတို့ကကြိုတင်ပြီးတော့တွေးထားပါတယ်။ဒါနဲ့သူတို့ဖြစ်ရှင်နိုင်ဒါအာမာနဲ့သူတို့ဘလောက်ဒီဖိနှိပ်ထားပြီးစစ်စီ energy ပြတ်မသွားဘူးလို့ပဲကျမတို့ယုံကြည်ထားတယ်။လှုပ်ရှားမှုလည်းတည်မသွားပါဘူးရှင့်။ကျမတို့ဟိုဆက်ပြီးတော့လှုပ်ရှားနေမှာပဲ။အဓိကတော့ကျမတို့က energy ဆိုတဲ့နာမည်နဲ့နေရာယူဖို့အလုံးလုံးနာမဟုတ်ဘူးပြည်သူအတွက်အော်လိုအပ်တဲ့အလုပ်ကိုပဲထုတ်ကြမှာပဲအဲ့ကျတော့ဒီ NLD ရဲ့တည်မသွားဘူးစက်ပြေရှင်းတန်းနေမှာပဲကျွန်တော်ပြောချင်တာ
1990ရွေးကောက်ပွဲအလွန်ကာလအရင်စီအစိုးရလက်ထက်တုန်းကလည်း NLD ပါတီခေါင်းဆောင်တွေကိုဖိနှိပ်ပြီးပါတီကိုဖျက်သိမ်းဖို့အထိစူးစမ်းခဲ့ပေမဲ့အောင်မြင်မှုမရခဲ့သလိုပဲအခုလည်း NLD ပါတီကလူလူကြားမှာဆက်ပြီးရှင်းတန်းလှုပ်ရှားနေအောင်မှာဖြစ်တယ်လို့ဘကိုးတိုင်းပြည်သားကြီးစွတ်တော်အမတ်ကပြောပါလေ
ဒီပဒင်းကတော့ဖြစ်လာလိမ့်မယ်ဆိုတာဒါဟိုကျိုးတော့ပြည်သားပါဆိုပြီးတော့ဟိုဘောရောကရှိတဲ့စွတ်တော်ကပုံရမျိုးပေါ့နော်ဟိုပါတီကအဓိကဒီ ECCC စာရင်းချင်းဒီအဖွဲ့ဝင်တွေကိုဖမ်းမယ်ဆိုတဲ့တောင်းဆမှုကြီးရတယ်ကတော့ပြောလို့မရပါဟိုဒီခြေလက်တွေပြတ်သွားမှာဆိုတော့ပါတီအနေနဲ့ကတော့ဟိုပြတ်သွားမယ်လို့တော့ကျွန်တော်မထင်ပါဘူးကြာဘာလို့လဲဆိုတော့ကျွန်တော်ဒီဆင်းရဲကအကုန်လုံးကအောက်ခြေရှိရှိက
တော့2020ရွေးကောက်ပွဲမှာ NLD ပါတီကမင်းမတမာမှုလုပ်ခဲ့တယ်လို့စစ်ကောင်စီကဆွဆွဲထားပေမဲ့ပြီးခဲ့တဲ့နိုဝင်ဘာရွေးကောက်ပွဲဟာပြည်သူ့စံနာကိုထင်ဟပ်တဲ့ရွေးကောက်ပွဲဖြစ်ပြီးမင်းမတမာမှုဆိုတဲ့ဆွဆွဲချက်နဲ့စစ်တပ်ကအာဏာသိမ်းဖို့လုပ်တာဟာကြောင်းကျိုးခံလုံမှုမရှိကြောင်း Anfrel ကအာရှလွတ်လပ်တဲ့ရွေးကောက်ပွဲစောင့်ကြည့်ရေးကွန်ရက်အဖွဲ့ကဒီသတင်းပတ်တဲ့အစီရင်ခံစာထုတ်ပြန်ထားပါတယ်ခင်ဗျာ